မောင်ခိုင်ပြည်ညာရင်ပြည်သူဆက်ဆံရေးဦးစီးဌာနအနေဖြင့်စာကြည့်တိုင်းများဖွံ့ဖြိုးတိုးတက်ရေးပြည်သူများစားပတ်ရှင်မြန်မာရေးလုပ်ငန်းများကိုဆောင်ရွက်လျက်ရှိရာမောင်ခိုင်လူထုခြေပြုဗဟိုဌာန Community Center ခန့်မှ၌စတေမာလ9ရက်နေ့နနက်9နာရီအချိန်ကမောင်မြို့နယ်စာရေးဆရာအသင်းနှင့်စာအုပ်စာဆောင်ချစ်မြတ်လူသူများအသင်းဘုတ်ကလပ်တို့ပူးပေါင်း၍89ကြိမ်မြောက်စာဖတ်ဝိုင်းအခမ်းအနားကိုကျင်းပပြုလုပ်ခဲ့ကြောင်းသိရပါသည်စာဖတ်ဝိုင်းတွင်ရှေးဦးစွာမုံဝါမြို့နယ်စာရေးဆရာအသင်းဒီဥက္ကဋ္ဌဦးစိန်လွင်ကအဖွဲ့မှစကားပြောကြပြီးနောက်မုံဝါခရိုင်ပြည်ချင်းရင်နှင့်ပြည်သူဆက်ဆံရေးဦးစီးဌာနမှလက်ထောက်ညွှန်ကြားရေးမှူးဦးမြင့်နိုင်စိုးကစာဖတ်ဝိုင်းချိန်မှပြုလုပ်ရခြင်းနှင့်ပတ်သက်၍ရွေချယ်များကိုရှင်းလင်းပြောကြားပါသည်ထို့နောက်ဦးဆောင်ဆွေးနွေးသူစာရေးဆရာမြင့်အောင်ရွှေဘူသာနှင့်တက်ရောက်လာကြသည့်စာပေဝတ္တနာရှင်များကမြန်မာစီးပွားရေးဘဏ်ရုံးချုပ်ကထုတ်ဝေသည့်2024ခုနှစ်ထုတ်မြန်မာသတင်းမဂ္ဂဇင်းမှဆောင်းပါ၊ကပြဝိတ္ထုနှင့်အစီတို့ကိုဆွေးနွေးခဲ့ကြပြီးနောက်မူဝါမြို့နယ်စာရေးဆရာအသင်းဒီဥက္ကဋ္ဌဦးစိန်လွင်ကညီကုန်းချုပ်စကားပြောကြားကစာဖတ်ဝိုင်းအခမ်းအနားကိုအောင်မြင်စွာပြမြောက်ခဲ့ကြောင်းသိရှိရပါသည်။မူဝါမြို့နယ်စာအုပ်စာဆောင်ရှင်းမြတ်လူသူများအသင်းဘုတ်ကလပ်89ကြိမ်မြောက်စာဖတ်ဝိုင်းအခမ်းအနားသို့မူဝါမြို့နယ်စာရေးဆရာအသင်းဒီဥက္ကဋ္ဌဦးစိန်လွင်မောင်စိန်လွင်မင်းငယ်နှင့်အဖွဲ့ဝင်များမုံဝါမြို့နယ်စာအုပ်စာဆောင်ချစ်မြတ်လူသူများအသင်းဘုတ်ကလပ်အဖွဲ့ဝင်များစကိုင်းတိုင်းဒေသကြီးမြို့သမီးရအဖွဲ့နှင့်တိုင်းဒေသကြီးမိခင်နှင့်ကလေးဆောင်လျှောက်ရေးအသင်းအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးစာဖတ်ဝိုင်းတွင်စိတ်ပန်းဝင်စားစွာဆွေးနွေးခဲ့ကြောင်းသိရှိရပါသည်။စာဖတ်ဝိုင်းပြီးမှတော့တက်ရောက်လာကြတဲ့မြို့နယ်စာရေးဆရာအသင်းတူဦးကထာနှင့်အဖွဲ့ဝင်များစာပေပညာရှင်များနှင့်ဖိတ်ကြားထားသူများဟာပြန်ကြားရင်ပြည်သူဆက်ဆံရေးဦးစီးဌာနပြည်သူစားကြည့်တိုင်းအတွင်းခင်းချင်းပြသထားသည်စာအုပ်စာဆောင်များလှပသားရပြည်မြမာရောင်စုတ်တပုံများအေးချမ်းသားရပြည်မြမာရောင်စုတ်တပုံများအားစိတ်ပါဝင်စားစွာကြည့်ရှုအားပေးခဲ့ကြကြောင်းသိရှိရပါတယ်ရှင်။